Welcome to the Voice of America in Burmese.
ဒီမနက်ငယ်ငယ်ငယ်တော့အလုံးမြင်ရပုံမှာကူးရပါစီကြောင်းစုတော်မိတာပူတာပါတယ်။2021ခုနှစ်ဇွန်လ12ရက်စနေနေ့ပဲ UR စီစဉ်နေကိုရောက်ကူနိုင်ကနေစင်နာရီတီဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် UR စီစဉ်နေကိုရာရာပြင်ပုံစံကြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေခိုင်းယူနားဆင်နိုင်တယ်လို့ UR website burmese.urnews.com နဲ့ Facebook UR Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့အစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူစာသင်ကျောင်းတွေမှာဘုံပေါ်ကွေးတာတွေနဲ့ပတ်သက်ပြီး UNICEF ရဲ့ထုတ်ပြန်ချက်တွေအပေါ်စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခင်ဗျားတို့ရဲ့ဟောနော်လူတစ်မျိုးမလူတစ်မျိုးဘူဝါဒကြောင့်လည်းပါတယ်လို့ကျွန်တော်ပြောချင်ပါ
ဒီကြောင့်ပြည်စုံနဲ့အတူစစ်ကောင်စီဖိနှိပ်မှုကိုကြော်လွန်မှုစူးစမ်းတဲ့မြန်မာတရင်သမားတို့ရဲ့အတွေ့အကြုံကိုကြားကြရပါမယ်။နိုင်ငံတကာသတင်းလွှာတွေအဖြစ် G7 ထိပ်သီးစီဝေးပွဲကြောင်းနဲ့ကမ္ဘာကောင်းဆောင်တွေကို Facebook ကဘယ်လိုသတင်းစကားပါထားတယ်လဲဆိုတာတွေသိကြရမှာပါ။သတင်းပတ်စေကဏ္ဍတွေမှာတော့လူ့အခွင့်အရေးဆိုင်ရာဒုအတန်စီစဉ်တဲ့အတူစနေညစကားဝိုင်းတွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီနေ့နိုင်ငံခွန်ဝေါ်မြို့မှာကျင်းပနေတဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ့်နိုင်ငံကြိုင်းမူဝါဒဆိုင်ရာအစည်းအဝေးလေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီတိုင်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲတာရုရှား၊တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။ဩစတြေးလျ၊တောင်အာဖရိကနဲ့တောင်ကိုရီးယားနိုင်ငံတွေကခေါင်းဆောင်တွေလူကိုယ်တိုင်တက်ရောက်ပြီးနိုင်ငံကြီးမူဝါဒဆိုင်ရာနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကို G7 ခေါင်းဆောင်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယခေါင်းဆောင်ကတော့အွန်လိုင်းကနေအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။ G7 နိုင်ငံတွေထဲမှာဒီတိန်၊ကနေဒါနဲ့အမေရိကန်တို့ကမြန်မာအနာသိစစ်ခေါင်းဆောင်တွေစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်အရေးယူမှုတွေတီးခြားစီချမှတ်ထားပါတယ်။ပြင်သစ်၊ဂျာမနီနဲ့အီတလီတို့ကဥရောပသမဂ္ဂ EU ဖော်ဝင်နိုင်ငံတွေဖြစ်ကြပြီး EU အနေနဲ့ချမှတ်ထားတဲ့တန်ခတ်အရေးယူမှုအစီအစဉ်ထဲမှာပါဝင်လို့ဆောင်ထားပါတယ်။ဂျပန်နိုင်ငံကတော့တီးခြားတန်ခတ်အရေးယူမှုချမှတ်ထားတာမရှိဘဲမြန်မာနိုင်ငံကိုအစဉ်ဆက်ပေးလာတဲ့အကူအညီတွေနောက်ထပ်မပေးတော့ဘဲဆိုင်းငံ့ထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာအနေနဲ့လက်နက်ခဲယံရောင်းချတာပြည်ပင်တားမြစ်ဖို့တောင်းဆိုတာတွေရှိထားပေမဲ့လည်းအခုချိန်ထိတော့အဲဒီလိုအရေးယူမှုမျိုးကိုတင်ကြီးညွတ်တဲ့ချမှတ်နိုင်တာမရှိသေးပါဘူး။မြန်မာစစ်ကောင်စီပေါ်နိုင်ငံတကာတိုင်းဝိုင်းအင်းနဲ့တင်ကြီးတို့တဲ့ဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာအချို့ကြကုစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျော်မဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးညှိနှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စစ်ကောင်စီကပြန်ပြီးဖော်စီထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖွဲ့ဝင်တူဦးဖြစ်သူဦးခင်မောင်ဦးကပြောပါတယ်
။ပြီးခဲ့တဲ့မေလ21ရက်နေ့မှာလည်းနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီများတွဲဆုံညှိနှိုင်းအစည်းအဝေးပြုလုပ်ခဲ့ပါတယ်။လက်ရှိနိုင်ငံရေးပါတီ92ပါတီနဲ့59ပါတီမှတာဝန်ရှိသူများတက်ရောက်ခဲ့ပြီးဘီအာစနစ်ကျင့်သုံးရေးအပါအဝင်အထွေထွေကိစ္စရပ်များကိုဆွေးနွေးခဲ့တာမှာပါတီအများစုကဘီအာစနစ်ကျင့်သုံးရေးကိုမူအဖျင်ထောက်ခံကြောင်းနဲ့မြန်မာနိုင်ငံနဲ့တက်လျော်တဲ့ဒီဇိုင်းရွေးချယ်သတ်မှတ်ရေးများကိုဆွေးနွေးညှိနှိုင်းနိုင်ခဲ့ပါတယ်။
UEC အနေနဲ့2020ခုနှစ်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲစီရင်စစ်ဆေးတာကိုဆက်လုပ်နေပြီးစစ်ကောင်စီကကြေညာထားတဲ့လုပ်ငန်းစဉ်9ရက်ထက်ကနောက်ဆုံးအဆင့်ရောက်တဲ့အခါရွေးကောက်ပွဲကျင်းပဖို့ဆက်လုပ်သွားမယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရှင်းလင်းပွဲတွင်ဦးခင်မောင်ဦးကပြောသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်လို့ပြောထားမှုဒါနဲ့ပတ်သက်တဲ့မေးခွန်းကိုတော့ NLD ကိုဖျက်မှန်မဖြစ်ဘူးဆိုတာဦးခင်မောင်ဦးကအတိအကျပြောမသွားပဲရွေးကောက်ပွဲဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တဲ့ဘဲပါတီကိုမဆိုပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်မယ်လို့ပဲပြောသွားပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လ ీల ခွဲနှီးပါရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုစန့်ကျင်တောက်ွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသတွေမှာဆက်ရှိနေသေးပါပဲ။မန္တလေးမှာဘုရားကြီးတပိတ်စစ်ကြောင်း၊စိန်ပန်းတပိတ်စစ်ကြောင်း၊ဆန္ဒသာစီမြို့နယ်ကျောင်းသားများတမကဓမ္မဝါယမကျောင်းသားများတမကတို့ပူးပေါင်းပြီးမဟာမိတ်တပ်ပေါင်းစုအနေနဲ့ထိတဲ့ဆန္ဒပြခဲ့ကြသလို89လမ်းမကြီးပေါ်မှာလူဝင်ရ100လောက်ကရွေးကြော်သံတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။မုံရမြို့မှာပင်မတပိတ်စစ်ကြောင်းနဲ့ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းပေါင်းပြီးစစ်တပ်ကဖြိုခွဲမဲ့အန်ဒရယ်ကိုရှောင်ပြီးတော့နေလေမွတ်တဲ့ကြီးမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ the way you maro, the way the bounces a jowney, Zigan Binia, Jowna, the basic jump, Pubombi, Kabalus and Mudola Yenigo, Josuren in a few young Indian would be Sanabjaga Javare, but we then Yang Yuma, Giwa, Giwa Dari, sang the basic on Trakajalu, but go the way Gambau, Dese, Pagan, Sare, Dida, Didi Male, Bosa, Mumune, Sanabjabori, Shigabare. စနတ်တော်ဝရီကိုစစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာနဲ့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြောက်တိုက်ခိုက်မှုတွေကြောင့်ပေါ့ကြာနေအထိဆိုရင်တည်ဆုံရသူပေါင်း800ကျော်စစ်တပ်ရောက်ရှိပြီလို့နိုင်ငံရေးကြေညာများကူညီဆောင်ရှောက်ရေးအဖွဲ့ Build Back Better for the World လို့အမည်ပေးထားတဲ့ဒီစီဇန်ကိုပြည်ထောင်ငံခွန်ဝေါ်မြို့မှာဒီကနေ့ကျင်းပတဲ့ဒီစီဇန်ဟာအရေးအသွေးမြန်မာပြည်ပွင့်လင်းမြင်သာမှုရှိပြီးတော့ရေရှည်ခိုင်မာတဲ့အစီအစဉ်ဖြစ်မယ်လို့အမေရိကန်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်
ဒီစီမံကိန်းကိုစတင်ပြီးအကောင့်တွေပေါ်မဲ့ချင်းစီမံကိန်းကိုဖွဲ့စည်းတိစောက်ဖို့ဘဏ္ဍာငွေကြေးအတိုင်းအတာပမာဏနဲ့အမေရိကန်ကရံမုံငွေဘယ်လောက်ထက်ဝယ်မယ်ဆိုတဲ့အချက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ဗီအိုအမေရိကန်ဗန်များရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00အထိ
ပိုင်းတို့မီတာ35ကီလိုဟတ်6390ညပိုင်းတို့မီတာ95ကီလိုဟတ်9695ရုပ်ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ300ကိုယ်ကီလိုဟတ်15900ကနေထုတ်လွှင့်တင်နေပါတယ်ရှင်။ကျင်တော်ဝင်းမပါစနေနေ့ညပိုင်းဗီအိုအမေရိကန်တန်ရဲ့မြန်မာနဲ့နိုင်ငံတကာထိတ်တဲအောင်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာကိုတရားမဝင်ခိုးဖို့မဲ့လက်နက်ခဲရန်တွေထိုင်းနိုင်ငံမှာဖမ်းမိပြီးမြန်မာစစ်အာဏာသိမ်းပြီ က်ကောက်ခွန်အဖွဲ့အနေနဲ့ပစ္စတိုရီ M12S နဲ့ M4 မောင်းပြန်ရိုင်ဖယ်တွေနဲ့အဝေးကြီးမမြောင်းတွေပါဝင်လက်နက်ပေါင်း28ခုနဲ့စီးကျန်း 5,000 ကိုမဲဆိုင်ကတဆင့်နေဆက်ဖြတ်မဲ့ကားတစ်စီးပေါ်ကနေမေလာကုန်ပိုင်းမှာဖမ်းဆီးရခဲ့ပြီးလက်နက်မောင်းခုံမှုတွေထိမနိုင်သိမရဘူးလို့မြစ်တက်လာမှာကိုစိုးရင်လာကြတာပါမေလာ28ရက်နေ့မှာဖမ်းမိတဲ့ဒီလက်နက်ခဲအများစုကထိုင်းစစ်တပ်ရဲနဲ့အခြားအစိုးရအရာရှိတွေအတွက်ရှော်စင်းတဲ့တရားဝင်ရောင်းပေးတဲ့အင်တာနက်အွန်လိုင်းလက်နက်ရောင်းစင်တဲ့ကလက်နက်တွေဖြစ်တယ်လို့မဲဆိုင်မြို့အကောက်ခွန်ဌာနညွှန်ကြားရေးမှူးစောင်ဆက်ထန်ချရောင်ထမ်းကဗီဒီယိုကိုပြောပါတယ်မြန်မာနိုင်ငံရဲ့ဆရာနာသိမ့်ပြီးဆက်ကျင်ဆနာပြမှုတွေသွေးမြေချနှင်းနှင်းမှုတွေနဲ့ဒိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့စစ်ပွဲတွေဆင်ဖြစ်လာတာတွေတဆင့်စီဇက်တဲ့တုံ့ပြန်ဖြစ်ပေါ်လာနေကမြို့ပေါ်ဆနာပြခဲ့သူတွေကလည်းတော်တွင်စစ်တမ်းတွေလာတက်နေတာကြောင့်အခုလိုလက်နက်မောင်းခုံမှုတွေမြင့်လာမှာကိုစွန့်ရတာပါလို့ထိုင်းရာရှိတွေကဆိုပါတယ်ခင်ဗျမြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူတွေပြန်များလာရမှာမနေ့ကပိုးတွေ့သူတွေ188ဦးရှိခဲ့တာကြောင့်ပိုးစစ်ဆေးခဲ့သူ2982ဦးမှာ9ရာခိုင်နှုန်းနီးပါးပိုးတွေ့နှုန်းဆက်ရှိခဲ့ပြီးဆေးရုံဆင်းနိုင်သူကတော့58ဦးရှိလာခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဒေါက်တာသက်ခိုင်ဝင်းကလည်းဆေးရုံတဲ့လူနာတက်လာတာအပြင်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူတွေလည်းများလာတယ်လို့ဆေးပညာဘွဲ့လုံသင်တန်းစာမေးပွဲဆိုင်ရာစီဝေးမှာမနေ့ကပြောခဲ့ပါတယ်။ဝန်ကြီးဒေါက်တာသက်ခိုင်ဝင်းကအရင်ဆေးရုံတက်လူနာ2000ကျော်ပဲရှိခဲ့ရကနေအခုတော့ 14,000 ကျော်အထိတက်လာပြီးအခုနှစ်အတွက်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူကလည်းမျှော်မှန်းထားတာထက်ပိုများခဲ့တယ်လို့ပြောခဲ့ပေမဲ့အရင်အတွက်ကတော့ထက်မပြောခဲ့ပါဘူးအခုလိုအချိန်မှာအိန္ဒိယမှာတော့ပိုးတွေ့သူဆက်ကျဆင်းနေရမှာဒီနေ့ပိုးတွေ့သူတဲ့ 14,000 ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်အိန္ဒိယမှာအရင်နေ့စဉ်4သိန်းကျော်ပိုးတွေ့သူတဲ့ရှိခဲ့ရကနေအခု3သိန်းယောက်ကျလာတာက၅ရက်ဆက်တိုက်ရှိလာနေကစစ်တပ်ဘောင်ပို့တွေ့သူကတော့တန်း30နီးပါးရှိလာနေပါပြီခင်ဗျာကနေဒါနိုင်ငံမှာတော့တပ်ခံခဲ့ရတဲ့မွတ်စလင်မိသားစုတွေကိုပြုစစ်တောင်းချစ်တဲ့ပွဲတွေကျင်းပခဲ့ပါတယ်ကနေဒါတနိုင်ငံလုံးတုံ့လှုပ်သွားစေခဲ့တဲ့ထရက်ကားနဲ့တိုက်ခိုက်တပ်ခတ်ခံခဲ့ရတဲ့မွတ်စလင်မိသားစု၄ဦးတွေကိုပြုချစ်တဲ့ပွဲတွေမနေ့ညနေကကျင်းပခဲ့ရမှာဘာသာပေါင်းစုံအဖွဲ့တွေကလူပေါင်း1000နဲ့များစွာနဲ့ချီတက်ရောက်ခဲ့ကြပါတယ်စကာဘိုရိုမြို့ကကနေဒါပါကစ္စတန်အသင်းဥက္ကဋ္ဌ Summit Ameka.
So I feel this is a
မွတ်စလင်ဖြစ်ဖြစ်ခရစ်ယာန်ဖြစ်ဖြစ်ဂျူးဖြစ်ဖြစ်လူတိုင်းအတွက်ပေါ့တနင်္ဂနွေလုံးအတွက်ပါချက်ပေးခေါလုံးစီးလိုက်တာလို့ခံစားရပါတယ်အခုလို့ဖြတ်ခဲရတာမျိုးကဘယ်အသားကွက်မှမစုံဖြစ်လာနိုင်ပါတယ်ဒီကနေမုန်းတရားတွေနှလုံးသားတွေကင်းအောင်လာနေတာမို့ကျွန်တော်တို့ကလေးငယ်တွေကိုအတိတရားပေးဖို့လိုလာပါပြီလို့ပြောသွားတာပါမျိုးဆက်30ကိုကုစားပြုတဲ့အသက်46နှစ်ရွယ်ဖခင်ဆယ်မန်အဖ်ဇယ်44နှစ်ရွယ်မိခင်မတီဟာဆယ်မန်နောက်15နှစ်ရွယ်သမီးယမနာဆာမန်နဲ့84နှစ်ရွယ်အဖွာတလက်အဖ်ဇာတို့အော်တိုရီယိုပြည်နယ်လန်ဒန်မြို့ထဲလမ်းကူးဖို့စောင့်နေတဲ့ကားနဲ့တိုက်တက်ခံခဲ့ရတဲ့လူကူးမြင့်ကြားနေရာကနေစပြီးအခုလိုချီတက်ခဲ့ကြတာပါသူတို့ရဲ့ကိုနှစ်ရွယ်သားလေးဖေးစ်ကတော့ပြင်းထန်တဲ့တရားရခဲ့ပေမဲ့အသက်တင်နိုင်ခဲ့တဲ့အထိတော့မဖြစ်ခဲ့ပါဘူးခင်ဗျာအမေရိကန်နဲ့တရုတ်ထိပ်တန်းသံတမန်တွေကြားလူခွင့်ရင်းနဲ့ကိုဗစ်ရောဂါဆိုင်ရာအငြင်းခုန်တွေပြင်းပြင်းထန်ထန်ဖြစ်ပေါ်လာနေပါတယ်အမေရိကန်အနေနဲ့ပြည်တွင်းရေးဝန်ဆွနေတာတွေနဲ့ကိုဗစ်ကူးစက်မှုမူလအစရှာရေးနိုင်ငံရေးရာဆွဆွဲနေတာတွေအတွက်ရပ်တန့်ဖို့တရုတ်ထိပ်တန်းသံတမန်ဘက်ကတောင်းဆိုလိုက်တာကိုအစိုးရပိုင်းရှင်ဝါသတင်းဌာနကထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့မနေ့ကဖုန်းပြောခဲ့ရမှာဟောင်ကောင်မှာလွတ်လပ်မှုတွေပြိပင်ခံရတာတွေနဲ့ရှင်ကျန်းပြည်နယ်မှာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေပါဝင်နှစ်ဖက်အမြင်ကွဲလှက်မှုတွေကိုပြောခဲ့ကြပါတယ်။အမေရိကန်အနေနဲ့တရုတ်နိုင်ငံမှာကိုဗစ်မူလအစကိုပေါ်ထွက်နိုင်မှုစစ်ဆေးမှုတွေပို့အတွင်းကြကြလက်ဖို့တောင်းဆိုလာနေတာကတရုတ်အတွက်တော့ဝူဟန်ရှိတက်ခွဲစမ်းသပ်မှုကနေဒီပိုးထွက်လာတယ်လို့ဆက်ဆွဲခံရတဲ့သဘောခံစားနေရတယ်လို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအချိန်မှာတရုတ်ကွန်မြူနတီပါတီကနိုင်ငံခြားရေးဌာနကြီးကရန်ကကိုဗစ်ပိုးစတွေ့ခဲ့တဲ့ဝူဟန်မြို့ရဲ့တက်ခွဲကံကနေကိုရိုနာဗိုင်းရပ်စ်ပိုးစလွတ်ထွက်သွားခဲ့တယ်လို့ဆက်ဆွဲနေတာမျိုးတွေကစော်ကားမှုသာဖြစ်တယ်လို့ပြောခဲ့တာကိုရှင်းဝါသတင်းဌာနကကိုးကားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။စနေညပိုင်း VOA American တရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေကျွန်တော်ဝင်းမင်းကြော်ပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျာ။ Rush ပါခင်ဗျာ။စာတင်ကြောင်းတွေမှာတက်ဆွဲထားတဲ့ကိစ္စပေါ် UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်ဟာမျှတမှုမရှိသလိုကျင့်ဝတ်နဲ့မညီညွတ်ဘူးလို့မြန်မာစစ်ကောင်စီကဝေဖန်ဖြစ်တင်ပါတယ်။စာပေကြောင်းတွေကိုမိရှုတာပုံခွဲတက်ခဲ့တာတွေကြောင့်စစ်တပ်ကနေပြီးတော့လုံခြုံရေးယူပေးနေရတဲ့သဘောပဲဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကြောင်းကျွန်တော်တားမြစ်ကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာစာပေကြောင်းတွေတက်ခိုက်ခံရတဲ့ကိစ္စ UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်မှာစာပေကြောင်းတွေကိုစစ်တပ်ကတက်ဆွဲထားတဲ့ကိစ္စကိုပဲလေးပြီးပြောဆိုတာဟာမျှတမှုမရှိဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်ပင်ထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောတာပါတက်ဆွဲတဲ့ကိစ္စကိုပဲရည်ညွှန်းပြောဆိုပြီးတော့ကျူးလွန်တဲ့သူကိုကိုယ်ရဲပြပြဖော်ပြတာမျိုးမရှိဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောတော့ပါတယ်
။ဒီ UNICEF မြန်မာရုံးရဲ့သတင်းထုတ်ပြန်ချက်မှာစာတင်ကြောင်းပညာရေးအဆောက်အအုံတွေမှာတိုက်ခိုက်ခံရတာအနေနဲ့ပညာရေးအဆောက်အအုံတွေကိုတပ်မတော်ကအသုံးပြုတယ်ဆိုတဲ့ပုံစံမျိုးအာထင်အောင်ထင်မှားဖြစ်အောင်တင်ကြမ်းတချို့နဲ့ရေးသားဖော်ပြခတာတွေ့ရပါတယ်။ NLD NUG PDF တို့ကိုထောက်ခံသူတို့ကပညာရေးဝန်ထမ်းတွေအပါအဝင်နိုင်ငံဝန်ထမ်းတွေအလုံးမလုံးရေးနဲ့ဆုံးရောက်ကိစ္စတွေချို့မှာခုလိုစာတင်ကြောင်းတွေပညာရေးအဆောက်အအုံတွေရုံးတွေကိုပုံခွဲတာမီးရှို့တာလူတတ်တာအထိကျူးလွန်နှုတ်ဆော်အားပေးနေတာသိစာဆင်ရှားပါတယ်ခုနကျွန်တော်ဗီဒီယိုပိုင်နဲ့လက်ပြပြီးပါပြီလက်တွေ့လောက်ခဲ့တဲ့လူတွေလက်ပြပြီးပြီအဲဒီဘက်မှာဆက်ပြောကြကျွန်တော်ဇာအားနဲ့နော်အဲဒီပါတီဝင်တွေရဲ့နှုတ်ဆော်မှုတွေသူတို့ရဲ့အကြမ်းဖက်မှုတွေသူတို့ရဲ့နှုတ်ဆော်မှုတွေကြောင့်ဘာတွေလောက်ခဲ့တယ်ဆိုတာလည်းပြထားပါအဲဒီအကြမ်းဖက်လောက်ရတဲ့နေကာဝယ်ဖို့အတွက်တပ်ဖွဲ့ဝင်တချို့ကဒုံထုံရေးဝင်ရောက်ဆောင်ရွက်ပေးနေရတာရှိပါတယ်ယူနီဆက်ရထောက်ပြကြတဲ့မှာကျူးလွန်တဲ့သူကိုကွဲကွဲပြားပြားပေါ်ပြမှားကြောင်းအခင်းအမင်းဝယ်မားနေနိုင်ပါလေ
စာတင်ကြောင်းတွေပါဝင်အုပ်ချုပ်ရေးရုံးတွေနဲ့မြို့ပေါ်နေရာအတော်များများမှာဖြစ်နေတဲ့ဘုံခွဲမှုတွေမရှိမှုတွေကို NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆက်ဖွဲ့စည်းတွေကလှုပ်ဆောင်နေတယ်လို့မြန်မာစစ်ကောင်စီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါပေမဲ့လည်းစာတင်ကြောင်းတွေကိုခုလိုတိုက်ခိုက်တဲ့ကိစ္စမှာတစ်ဖက် NUG နဲ့သူ့ကိုထောက်ခံသူတွေဘက်ကလည်းဒါဟာစစ်ကောင်စီကိုလူလာတဲ့ပြူစောထီအဖွဲ့တွေကလုပ်နေတာဆိုပြီးတော့ဆွဆဲပြောဆိုတာတွေရှိကြပါတယ်သူတို့အနေနဲ့ဥပဒေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံးဝမဟုတ်သလိုပဲအပီအမြောက်ကူညီလှုံ့ဆော်တာလည်းမလုပ်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတည်ဝင်သဘောထားထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကံကွက်ဆန္ဒပြမှုတွေနိုင်ငံဟွာရှိခဲ့တယ်လို့ဒါကိုစစ်တပ်ကနေပြီးတော့ကြမ်းဖက်နှိမ်နင်းလာကြောင်းအရတား800ကျော်တည်ဆုံခဲ့ရပြီလို့ PPP နိုင်ငံရေးသားများကူညီဆောက်ရှောက်ရေးတင်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီကိန်းကဏ္ဍဟာချက်ကားလွန်နေဆိုပြီးတော့လက်မခံထားပါဘူး။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကနေပြီးတော့စာတင်ကြောင်းတွေကိုပြန်ဖွင့်တော့လဲစစ်ကောင်စီစန့်ကျင်အင်အားစုတွေဘက်ကကြောင်းမတက်ချဖို့ကြောင်းသားတွေကိုရောဆရာတွေကိုပါလှုံ့ဆော်ခဲ့ပါတယ်။အ င်းနောက်စစ်တင်ကြောင်းတွေပြန်ဖွင့်ကြတဲ့ကဘုံကွဲမှုတွေကနေတိုင်းလိုလိုဖြစ်လာတာပါဒီနေ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဓာရီဟာ NUG နဲ့သူတို့ကိုထောက်ခံတဲ့အင်အားစုတွေလက်ချက်ဖြစ်တဲ့ဆိုပြီးတော့ဖမ်းဆီးမိရသူတွေကိုတတိထူပြီးစစ်ကောင်စီကရှင်းလင်းပြောပါတယ် UNICEF ရဲ့ဒီထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နိုင်ငံရေးဌာနဘက်က UNICEF ကိုစာဖို့ထားတယ်လို့လည်းပြောပါတယ်မင်းတပ်မှရေဖြတ်တယ်ဆိုပြီးတော့ UNICEF ထုတ်ပြန်ချက်ဟာလည်းမှားရွံ့တယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းတရရဲ့ကျင်းဝင်တစ်ခါနဲ့ညီရက်တီလိုင်းနာတင်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်လူရေးတပ်ဖွဲ့ဝင်တွေကစာတင်ကြောင်းတွေကိုဒုံချုံရေးတော့မပေးရင်ဒီမိုစီအမေရိကန်အကြမ်းဖက်သမားတွေကစာတင်ကြောင်းတွေကျောင်းသူကျောင်းသားတွေဆရာသမားတွေကိုမနှောက်ယှက်ဘူးအကြမ်းမဖက်ဘူးလို့ UNICEF အနေနဲ့အာမခံပါမလားလက်တွေ့မှာတော့မနေ့ကဒီကျောင်းတွေမှာမိုင်းခွဲတာတွေလိချူတာတွေဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ခုလည်းဘယ်သူတွေလုံနေတယ်ဆိုတာကိုကျွန်တော်တို့သက်သေအောင်ကစုံစုံလုံနေနေနဲ့ကြာတာပြီးဖြစ်ပါ။ဒီအကြမ်းတဲ့လုံရတဲ့ကြာကြာခုနပြောတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF အဖွဲ့ကနှုတ်သိမ့်နှုတ်ပိတ်နေပါမသိကြအောင်ဆောင်နေပါ။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခမားတို့ရဲ့ဟောနော်လူတစ်မျိုးမလို့တမျိုးဘူဝါဒကြောင့်လည်းပါတယ်လို့ကျွန်တော်ပြောချင်ဒီနေရာကနေဒီဘူဝါကြောင့်လည်းအကျမ်းပဲတည်းကအတင်ရဲလဲရတာဖြစ်တယ်ဆိုပြီးကျွန်တော်ပြောချင်ပါတယ်ကပ္ပကုဒသမဂ္ဂရဲ့ပြင်ရှင်စာတမ်းပေါ့နော်စာပိုက်ပုံမှာနိုင်ငံတကာနိုင်ငံရဲ့ကြည်ရင်းစီရင်ပိုင်ခွင့်အာဏာအတွင်း၌ပါတက်ရောက်နေတဲ့ကိစ္စမျိုးများတွေဝင်ရောက်ဆွတ်ဖက်ရန်အခွင့်အာဏာမရှိစေရလို့ကြားတန်းခလာလို့ရှိပါတယ်ဒါတွေကိုအယုပြုဖို့ပုံပါ UNICEF အဖွဲ့အနေနဲ့ကတော့ကုလသမဂ္ဂအဖွဲ့နိုင်ငံတကာအဖွဲ့အစည်းပြည်ပြည်ကျင့်ဝတ်တိုက်ခါတွေကိုလိုက်နာတင့်တယ်လို့ကျွန်တော်တို့ပြောလို့ပါတယ်
ဂျွန်လာဆာမိုင်းကထုတ်ပြန်တဲ့ UNICEF ကြီးညာချက်ထဲမှာတော့စာတင်ကြောင်းတွေကိုပြတ်မှတ်ထားတိုက်ခိုက်တာအကြမ်းဖက်တာတွေကိုကန့်ကွက်ရှုံချထားတယ်လို့ပဲပြိပခါတွေတွင်ပညာရေးဌာနတွေကိုအကာအကွယ်ပေးကြဖို့လည်းတိုက်တွန်းထားပါတယ်စာတင်ကြောင်းတွေကိုစစ်တပ်ကတက်ဆွဲနေရယူထားတာတွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေအတွက်တိုင်းသားဒေသတွေမှာတင်းသန်းပြီးခဲ့တယ်လို့ပြောသလိုပဲတက်ခတ်မှုတွေကို NUG နဲ့ NLD ခေါင်းဆောင်တချို့ကစိတ်ခိုင်းခဲ့တယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်ကျွန်တော်တားနေဦးပ
ါ VOA American တန်ကနေစနေညချမ်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်စက်မှုတွေကြောင့်မှသတင်းတော့တွေလည်းဖမ်းဆီးခံရထောင်ဒဏ်ချခံရတာတွေကြောင့်သတင်းတော့တွေတော်တော်များများတင်းချောင်နေကြရပါတယ်မြန်မာနိုင်ငံကထင်ရှားတဲ့သတင်းတော့တဦးဖြစ်သူကွန်မရက်ကျော်သူလည်းအခုဆိုရင်စပိန်နိုင်ငံမှာရောက်ရှိနေပါတယ်သူအဲ့ဒီကိုဘလို့ရောက်သွားခဲ့တာပါလဲကိုရိုင်း AFP သတင်းဌာနကိုပြောပြထားပါတယ်ဆက်ပြီးတော့တင်ဆက်ပေးကြပါမယ်ကျွန်မအေသနာကျော်ပါဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲကွန်မရက်ကျော်သူတယောက်စိတ်ကြုံချနိုင်တာပါဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမဦးဆုံးအချိန်လုံခြုံမှုကိုခံစားရတာပဲဖြစ်ပါတယ်။အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်ကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာဂျီနဲ့ဖမ်းဝေရမ်းထုတ်ထားတာဖြစ်ပါတယ်။သူကအာဏာသိမ်းစစ်ကောင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြည်ကြည်လောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်။
So on March 11, those soldiers came to my streets and then started with someone. But, you know, luckily I was not there.
So March 17, I was in the city of Sitari Lasha. 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 I was in the city of Sitari
Lasha. I was in the city of Sitari Lasha. I was in the city of Sitari Lasha. I was in the city of Sitari Lasha. I was in the city of Sitari Lasha. I was in the city of Sitari Lasha. I was in the city of Sitari Lasha.အားလုံးကို၆လက်နေပါတယ
် Like this picture even you know it's stuck in my head still right now
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပစက်ထဲကိုယူနေပုံနဲ့လောင်းချပါတယ်ဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံကြီးကြည့်ပြီးတော့တခုတော့လုံးဖရမယ်အဖမ်းခါလို့ကိုမဖြစ်ဘူးလို့တွေးမိပါတယ
်အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခေါလုံဝင်းလျှောက်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာကလွန်ခဲ့တဲ့၄လဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူထုဘက်ကလက်နက်ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကြစင်ကြလျာဖြစ်နေပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ၃ရက်နေ့အထိသတင်းတော်89ဦးဖမ်းဆီးခံရရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနက American သတင်းတောက် Danny Fenster ဆိုရင်သူ့နိုင်ငံပြည်မဲဆင်ဆင်ရန်ကုန်လေစိတ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်ထိဆိုရင်သတင်းတောက်3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတူတူချမှတ်ပေးပါပြီ။ဒီမိုကရေစီရဲ့စံကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကုပ်မှုတွေအကြမ်းဖက်လှုပ်ဆောင်နေကြကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါအဖမ်းအစည်းတွေလည်းနှင်းညမပြတ်လှုပ်ဆောင်နေပါတယ
် We're just like waiting for the door knocking actually
you know ဒီကားခောက်တံကိုအမြင်နားဆွင့်နေရတယ်တရားဥပဒေလာတဲ့ဆိုရင်သူတို့ရှူဖက်တံကြားရင်ပဲငါတို့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့ပြည်တယ်လေ
So when sun like
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်စပ်ကိုရောက်သွားခဲ့ပါတယ်ထိုင်းမှာလည်းအဖမ်းခံရရင်မြန်မာနိုင်ငံကိုပြန်ပို့ခံရမယ်အရေးရှိတာမို့စပိန်သတင်းဌာနတစ်ခုရဲ့အဆက်နဲ့စပိန်နိုင်ငံကိုသွားဖို့လုပ်ခဲ့တာပ
ါ My best friend and friends evenright now it's them doctors and the teachers to join the that PDF to fight against the military
and then I see those things again or the cha thing again the sia won ni chao sia li a long sit tak ku bian tai khu twa PDF ke ko win twa ja le pi lo chan ma di ma yauk ni bi chan a yan ma tia lo khan sa ya le ta phat ka bian sin sa ro le chan lo lo tadin taw di twa tai ni ro le tadin bitu yi ma le paw
democracy you know protest our breakdownmostly I think because right now many self organized groups are also
democracy တောင်းဆိုနေသူတွေဘက်ကစစ်တပ်ကိုနိုင်မှာပါအခုဆိုရင်ကိုဖာသာကိုဖွဲ့တဲ့အဖွဲ့လေးတွေပေါ်လာကြတယ်တရက်တိုင်းပြီးတော့တိုက်လာကြတယ
် a lot of young people join the
people in my ပြည်သူတွေကတော်တော်တွန်းလှန်နေရတဲ့အခြေအနေပဲမဲ့သူကဒီတော်လှန်ရေးကြီးအောင်မြင်လိမ့်မယ်လို့ယုံကြည်နေပါတယ်ရှင်
ဒီစံကောဆက်မှုအင်အားကြီးနိုင်ငံခေါင်းဆောင်တွေရဲ့အစည်းအဝေးကိုဗြိတိန်နိုင်ငံအနောက်တောင်ပိုင်းကကွန်ဒေါ်မှာဆက်လက်ကျင်းပနေပြီးဒီညီလာခံအတွင်းကွာကြီးကိုကယောဂါကလွန်မြောက်အောင်ဥဆောင်ကြဖို့အပါဝင်ပုံမှုကောင်းမွန်တဲ့အနာဂတ်နဲ့ပုံမှုစိမ့်လန်းတဲ့အနာဂတ်ဖြစ်ပေါ်လာစေဖို့ကြီးမားတဲ့ညီမန်းချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတော်ပက်စီဝီဒကူဆော်ရာဒီညီလာခံကလည်းသတင်းပေးဖို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ကမ္ဘာ့စမှုအင်အားကြီးနိုင်ငံ9နိုင်ငံဖြစ်တဲ့ G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ညီလာခံပထမနေ့အစည်းအဝေးဆိုတော့ဗြိတိန်နိုင်ငံကွန်မောက Eden Project ဆိုတဲ့ရုပ်ခပိတာဥယျာဉ်ကြီးမှာတောက်ကြံလေးကစတင်ကျင်းပခဲ့ပါတယ်။ကွာကြီးရင်ဆိုင်နေရတဲ့ပြဿနာကိုသတိပေးတဲ့အနေနဲ့အဲ့ဒီဥယျာဉ်ကြီးမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။အခုနေ့ဒီ G7 ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကတော့ဒီဆွေးနွေးပွဲမှာရာဇီဝတ္ထုကြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ
် Building back greener and building back fairer and building back more
ပူပြီးစိမ့်လန့်တဲ့ပူပြီးတော့မြတ်တာတဲ့ပူပြီးတော့သာဓုညီများရှိတဲ့ကမ္ဘာကြီးကိုပြန်လည်တည်ဆောက်သွားကြဖို့လိုပါတယ
် Laura Bowen အပါဝင်ရာဇီဝတ္ထုကြောင်းလဲမှုတိုက်ဖျက်ရေးအတွက်တက်ကြွလှုပ်ရှားသူတွေကတော့ကတိပေးတာတွေအစားလက်တွေ့လှုပ်ဆောင်မှုပဲလိုအပ်တယ်ဆိုပြီးတော့တောင်းဆိုလိုက်ပါတယ်
The carbon emissions in the atmosphere continue to go up despite the Paris Agreement in 2015.
The Council on Paris the board ညချက်ကိုလက်မှတ်ရေးထိုးခဲ့ကြတယ်ဆိုပေမဲ့နေထူထဲမှာကာဗွန်တန်းငွေထုတ်လွှတ်မှုတွေကတော့ဆက်ပြီးတော့မြင့်တက်နေတုန်းပါပဲ။အဲ့ဒီကမ္ဘာစစ်မှုအင်အားကြီးခုနှစ်နိုင်ငံစလုံးဘယ်နိုင်ငံကမှသူတို့ပြထားတဲ့ခရီးအတိုင်းလိုက်နာဆောင်ရွက်တာလည်းမရှိပါဘူး။ဆိုတော့ကျမတို့အနေနဲ့ကမ္ဘာကြီးကိုအပူချိန် 1.5 ဒီဂရီစင်တီဂရိတ်လျှော့ချသွားဖို့ဆိုတဲ့လမ်းကြောင်းပေါ်မှာရှိမနေပါဘူး။
G7 အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာကြီးပူနွေးလာမှုကိုတုံ့ပြန်တဲ့အနေနဲ့ဇမုဗမျိုးတိုးတက်တဲ့ခေတ်မတိုင်ခင်ကရှိခဲ့တဲ့အပူချိန်နဲ့ရှင်ပြီးတော့ 1.5 ဒီဂရီစင်တီဂရိတ်လျှော့ချဖို့ကတိပေးထားတာဖြစ်ပါတယ်။ဒါမဲ့လို့မာလာကျရင်ဗြိတိန်နိုင်ငံဂလာစကိုမြို့မှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအတွက်ကမ္ဘာနိုင်ငံတွေပြင်ဆင်နေတဲ့အချိန်မှာဒါကအရေးပါတဲ့ခြေလှမ်းကြီးပဲဖြစ်ပါတယ်။ဒါပြင် G7 ခေါင်းဆောင်တွေဟာ2015 Paris သဘောတူညီချက်မှာကတိပြုထားတဲ့အတိုင်းရာသီဥတုပြောင်းလဲမှုကိုတိုက်ချက်ဖို့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေကြေးအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့လဲ PR ပေးတာခံရပါတယ်။ ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့
Namely, in relation to the mobilization of $100 billion US dollars of support every year to developing countries. And so,
when you say that we need $100 billion to help the countries in the G7 countries, in the G7 countries, in the G7 countries, in the $100 billion to help the countries in the G7 countries, in the G7 countries,
ဒီနေ့ကတော့ COVID-19 ကာယောဂါစီကံသမချက်တွေနဲ့အညီတင်းတင်းကြပ်ကြပ်ကျင်းပခဲ့တာဖြစ်ပြီးတော့ဗြိတိန်ပြင်သစ်ကနေဒါဂျာမနီအီတလီဂျပန်နဲ့အမေရိကန်နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါ။ကမ္ဘာကြီးကိုကာယောဂါကနေလွတ်မြောက်အောင်လှုပ်ဆောင်တဲ့အနေနဲ့ဒီ7နိုင်ငံတွေဟာဝင်ငွေအလေအလတ်နဲ့ဝင်ငွေနေတဲ့နိုင်ငံတွေကို COVID ကာကွယ်ဆေးတန်းတထောင်လှူဒါန်းဖို့လည်းလှုပ်ဆောင်နေပါတယ်။ဒီထဲကထက်ဝက်ကတော့အမေရိကန်ပြည်ထောင်စုကပံ့ပိုးပေးသွားမှာဖြစ်ပြီးအမေရိကန်ဟာCovax အစီအစဉ်ကနေတစ်ဆင့်ဖြန့်ဝေသွားမဲ့ Pfizer ကာဝယ်ဆေးထုတ်လုပ်ဖို့အတွက်ဒေါ်လာ 3.5 ဘီလီယံဘူးသုံးဆွဲသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ American သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ Facebook အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမဲ့အကြောင်း Facebook ကကြေညာလိုက်တာဟာ Facebook လူမှုကွန်ရက်အနေနဲ့သူ့စာမျက်နှာပေါ်ရေးသားဖော်ပြချက်တွေကိုစောင့်ကြည့်ဝေဖန်တာတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်ဆိုတာကမ္ဘာကောင်းဆောင်တွေကိုသတင်းစကားပေးလိုက်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတီနာထရင်သတင်းပေးပို့ထားပါတယ်ကျွန်မများသတင်းအောင်ပါရှင် American သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမဲ့အကြောင်း Facebook ကပြီးခဲ့တဲ့ပတ်ကကြေညာပါတယ်ဒါဟာ Facebook အနေနဲ့ကမ္ဘာကောင်းဆောင်တွေအပါအဝင်လူသိများကြော်ကြားသူဘယ်သူမှဆိုသူတို့ရဲ့ပြောဆိုရေးသားချက်တွေဟာ Facebook စာနှုန်းနဲ့စီးနှင်းတွေကိုချိုးဖောက်ရင်မျက်နှာသာမပေးဘူးဆိုတဲ့သတင်းစကားကိုပေးလိုက်တာဖြစ်တယ်လို့ Electronic Frontier Foundation အဖွဲ့ကညွှန်ကြားရေးမှူး David Green ကပြောပါတယ
်ကမ္ဘာကောင်းဆောင်တွေဆိုပြီးတိကျခွဲမျက်နှာသာပေးဆက်ဆံမှာမဟုတ်ဘူးလို့ပြောချင်တာပါ
သမရဟောင်းဒေါ်နယ်ထရမ့်ရဲ့အကောင့်ကိုပိတ်လိုက်တဲ့အတူ Facebook ကမူဝါဒအသစ်တရလည်းချမှတ်ခဲ့တာမှကမ္ဘာကောင်းဆောင်တွေဘယ်သူမှဆိုအများပြည်သူထိခိုက်စေနိုင်တဲ့ Facebook စံချိန်စံနှုန်းနဲ့မကိုက်ညီတဲ့ရေးသားပြောဆိုမှုတွေကိုလက်မခံဘူးလို့ဆိုပါတယ်။အရင်တုန်းကတော့လူသိများကြော်ကြားသူတွေရဲ့ရေးသားပြောဆိုချက်တွေက Facebook စီးနှင်းတွေကိုဖောက်ပြနေရင်တောင်မှလူအများစိတ်ဝင်စားတဲ့အကြောင်းအရာတွေဖြစ်နေရင် Facebook ကဖြုတ်မချဘဲနဲ့တင်ကွင်းပြုခဲ့ပါတယ်။ဒါပေမဲ့လည်း Facebook ရဲ့မူဝါဒလမ်းညွှန်ချက်တွေဟာအခုထိသိပြီးတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့တချို့ကသုံးသပ်ပါတယ်။တမရဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းသိကိုနင်းလွန်းတယ်လို့ Facebook အနေနဲ့စော်ကားပြောဆိုမှုပြုလုပ်သူတွေကိုတကားဖွင့်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိပါတယ်။ဒီအပေါ်မှာ Facebook အသုံးပြုမှုတရားစောင့်ကြည့်ရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့ Sherry Mitchell ကအခုလိုပြောပါတယ်။
The fact that they're weaving this as a suspension means that
နည်းလောက်ခဏရထားလိုက်မယ်ဆိုတာကတော့တခြားခေါင်းဆောင်တွေကိုလည်းဒီလိုပဲပြောချင်တာပေါ့ဒါကသူတို့နောက်ကိုဆက်လုပ်ချင်တာလုပ်လို့ရတယ်လို့ပြောတဲ့သဘောဖြစ်နေပါတယ
်ဒီလို Facebook အကောင့်ကိုအချိန်အပိုင်းခြားနဲ့ပိတ်ခံရတဲ့လူသိများစုတွေအနေနဲ့နောက်ထပ်ဒီလိုလုပ်ရမျိုးလုပ်မယ်ဆိုရင်တော့ပြည်ထောင်ပို့တိုးမှာဖြစ်ပြီးဒီချက်ပို့လာရင်တော့အကောင့်ကိုအပြီးတိုင်းပိတ်သိမ်းသွားမယ်လို့ကမ္ဘာရေးရာ Facebook အသုံးပြုမှုဆိုင်ရာဒုတိယဥက္ကဋ္ဌနိကလက်ကပြောပါတယ
် Doesn't matter who you are you could be the pope the queen of England
ခင်ဗျားဘယ်သူပဲဖြစ်ပါစေပုံရိုင်းမင်းကြီးပဲဖြစ်ဖြစ်အင်္ဂလန်ပြည်မကြီးပဲဖြစ်ဖြစ်အမေရိကန်သမ္မတပဲဖြစ်ဖြစ်ရက်ဆက်ကြမ်းကြုတ်မှုတွေကိုအားပေးကူညီတာစွန့်ပေးတာလှုပ်ဆော်တာချီးကျူးပြောဆိုတာအဲ့ဒါမျိုးတွေလုပ်ရင်တော့ Facebook သုံးခွင့်ရတော့မှာမဟုတ်ပါဘူးဒါကတရားတယ်ဆိုတာလက်ခံကြမယ်ထင်ပါတယ်
Facebook ပေါ်တင်သမျှအကြောင်းအရာတွေကိုတိကျလွတ်လပ်တဲ့ကြီးကျယ်ရေးဘုတ်အဖွဲ့တစ်ခုဖွဲ့ပြီးတော့ Facebook Company ကစောင့်ကြည့်ဆုံးဖြတ်နေတယ်ဆိုပေမဲ့တကယ်ကအင်တာနက်စီးနင်းစည်းကမ်းတွေကိုအဓိကချမှတ်ဖို့လိုနေတာဖြစ်တယ်လို့လည်း Binance Center ကတွေ့ပေး Director Faizah Patel ကပြောပါတယ
် My sense is that they're using that as a way to deflect from
သူတို့ပြဿနာဖြေရှင်းဖို့အသုံးပြုနေတဲ့လုံနည်းစနစ်စည်းကမ်းတွေကတချို့အရေးကြီးအချက်အလက်တွေကိုဖျက်ဝေတယ်လို့ဖြစ်နေတယ်လို့ကျွန်မကတော့မြင်တယ်အင်တာနက်ဆက်သုံးတာ25နှစ်လောက်ရှိပြီဆိုရင်အင်တာနက်စီးမင်းစည်းကမ်းတွေရောမရှိသင့်ဘူးလား
အစိုးရအနေနဲ့အင်တာနက်အသုံးပြုမှုစီးမင်းတွေချမှတ်ဖို့လွန်ခဲ့တဲ့တစ်နှစ်လောက်ခရေက Facebook အမှုဆောင်အရာရှိတွေကတောင်းဆိုနေကြတာဖြစ်တယ်လို့လည်း Nicklet ကပြောပါတယ
် American democracy does not belong to Silicon Valley. It belongs
American democracy ကိုဒီပညာလုပ်ငန်းတွေအများဆုံးရှိတဲ့ Silicon Valley ကမပိုင်ပါဘူး American ပြည်သူတွေကပိုင်ပါတယ် American democracy ဘယ်လမ်းကြောင်းနဲ့သွားမလဲဆိုတာပြည်သူတွေကပဲသတ်မှတ်တင်ပါတယ်ဘယ်လိုမိန့်ခွန်းတွေကိုလက်ခံမလဲဘယ်လိုမိန့်ခွန်းတွေကိုပုဂ္ဂလိကကုမ္ပဏီတွေအတွက်လက်မခံတင်ဘူးဆိုတာမျိုးတွေတိတိကျကျစီမင်းသတ်မှတ်ရပါလိမ့်မယ်
ကဘာကောင်းဆောင်တွေ Facebook ပေါ်မှာပြောဆိုရေးသားမှုတွေကို Facebook လူမှုကွန်ရက်ကပို့ပြီးတော့စောင့်ကြည့်လာတဲ့တစ်ချိန်တည်းမှာပဲ Facebook ကိုစောင့်ကြည့်ဝေဖန်မှုတွေကလည်းအရှင်ရော့သွားမှာမဟုတ်တာကတော့အသေးချာပဲဖြစ်ပါရဲ့ရှင်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရှင်ရှင်ခင်ဗျအခုအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခြေစိုးသောမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုထင်ဟပ်တင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတွမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်တပ်နဲ့ချင်းနဲ့ကြားပြည်နယ်တို့ကဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကြားကရှင်မြင့်လာတဲ့ထိတ်တိုက်ပြမှုတွေဟာတိုက်ပွဲအတွင်ဆောင်းလာပါတယ်ဒေသခံတိုင်းနဲ့ချီပြီးတော့နေရဆုံးခွာထွက်ပြေးနေရသလိုအများစုကထောက်ပံ့တွေမရအောင်ချက်တောက်ခံထားရပါတယ်။ဒို့တန်ကအခုညီရဖို့ကြိုးစားနေတဲ့နေရဆုံးခွာနေသူစစ်ပေးချောင်းတွေနဲ့ဆက်သွယ်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။လူသွားလူလာမမြင်ရတဲ့ချင်းတောင်တန်းဘော်ကရွာလေးတရွာဟာတိတ်ဆိတ်ခြောက်ကန်နေပါတယ်။အဲ့ဒီတိတ်ဆိတ်မှုကိုဖြိုခွင်းလိုက်တာကတော့ရှေ့ကပြေးနေတဲ့ကြံနာကိုအပြေးလိုက်ဖမ်းနေကြတဲ့လူတစုရဲ့အတန်းမှာသူတို့ချက်ကိုမိသွားချိန်မှာတော့ခက်မြက်မြန်ပဲဟင်းတစ်ခွက်ဖမ်းနှိလိုက်ကြပါတယ်။ကိုမန်ကတော့သူတို့ဟင်းကောင်းစားနေရတာနှစ်ရက်ရှိပြီလို့ပြောလိုက်ပါတယ်
။တချို့ရက်ဒီစံပြုတ်တော့တယ်တချို့ရက်ဒီရန်ရန်စားတယ်တချို့ရက်ဒီအာလူတွေတချို့ရက်ဒီခေါက်ဆဲချုပ်တွေစားတယ်မနေ့နေ့ဒီနေ့ကဟင်းကောင်းနေရွာတရရှိတဲ့များချက်တွေဝတ်တွေလိုက်တာပြစားနေကြလားစစ်တပ်တွေစားမှဆိုလို့ရွာခံရတဲ့ခေါလုံးကရွာခံရတဲ့ခေါလုံးကသားကြပါပြစ်ကြပါဆိုတော့ချက်လိုက်ပဲလုပ်နေကြတာချက်ပြလိုက်ဖြစ်နေကြတာ
ကိုမန်ဟာချင်းပြည်နယ်မင်းတပ်မျိုးကနေစွန့်ခွာပြေးခဲ့ရတဲ့စစ်ဆောင်တအူဖြစ်ပါတယ်ဧပြီလ24ရက်မင်းတပ်မျိုးတပိတ်မှာဖမ်းဆီးခံခဲ့ရတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးကိုပြန်လွှတ်ပေးဖို့မျိုးကန်လူငယ်တွေကတောင်းဆိုခဲ့ကြပါတယ်ပြန်မလွှတ်ပေးတဲ့အကြားစစ်ကောင်စီနဲ့မင်းတပ်မျိုးကန်ပြည်သူတွေကြားတင်းမာမှုတွေဖြစ်ကဧပြီလ24ရက်နေ့ညကစပြီးပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်အဲ့ဒီကနေစားလိုက်တဲ့တနက်နေ့ဂျူမီတိုက်ပွဲဟာမကြမီမှာပဲစစ်တပ်ကလူနေရက်ွက်ချဲကိုဒေရင်ဘော်ကဘုံကျရာတွေလက်နက်ကြီးနဲ့ပစ်တာတွေလုပ်ခဲ့ပါတယ်စစ်တပ်ကမင်းတပ်မျိုးကိုနိုင်ထက်စီနင်းတိုက်တဲ့အချိန်မှာလူငယ်တချို့ကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်လုပ်ခဲ့ရလို့ဆွဆွဲပြောဆိုတာတွေလည်းရှိပါတယ်မြို့ထဲမှာဘလုံးမနေလို့မရတဲ့အဆုံးကိုမန်ကအဝတ်တထည်ကိုတစ်ခုနဲ့အင်ကိုစွန့်ခွာပြေးခဲ့ရပါတယ်အခုသူနေရဲ့ရွာကြီးချေချင်းခရီးနဲ့တော်ရဲနှညာလောက်အိပ်ပြီးအရောက်လာခဲ့ရတာပါလွန်ခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကမင်းတပ်ပြည်သူရဲ့စစ်ရှောင်စခန်းတွေကိုထိုးသိမ်းဆင်တယ်လို့ကိုမန်တို့ရွာတွေဘက်အထိပြစ်ခတ်တမ်းတွေကြားလာရတာကြောင့်သူတို့နေရာထပ်ရွှေ့ပြောင်းရတော့မှာပါကိုမန်စိတ်ထဲမှာတော့သူတို့ဘဝဟာအမဲလိုက်ခံနေရသလိုပါပဲ
တနေ့ထဲမှာရှိတဲ့အင်ဂျင်တွေပဲအဲ့ကျွန်တော်အိမ်ကအခန်းမှာနေတယ်ကျွန်တော်အိမ်ခန်းကိုအိမ်ခန်းကိုဝေရောက်တက်ထက်တာရလို့တော့ကျွန်တော်တို့မိဖို့အိမ်ခန်းကိုကြောင်းနေရတယ်။မိဖို့တဲ့ဒီအိမ်ခန်းတဲ့ဒီဝေရောက်တက်ဖြတ်တာခက်ခက်ရက်ရက်တာလို့ကျွန်တော်တို့ပြင်းပြပါခုံကျတာပြင်းနေတဲ့မှာအဲ့လိုတော်တဲ့တောင်တဲ့မှာခုလိုမျိုးရတယ်မှာတော့ပြည်ဖို့ရှိတော့မယ်
။စစ်ဘေးရှောင်တွေမှာတည်ယူပို့ဆောင်ရင်အကျွမ်းရှင်နေမရှိတာကြောင့်မ မဆောင်နေတဲ့တောင်ဆောင်တွေမှာခြေကျင်တာသွားလာနေကြရတာပါဖန်းစီခရမှာအသက်ဆုံးရမှာကြောက်လို့ဒီလိုအနေရများတဲ့တော်လန်ခီးမှာခြေဦးကျက်ရပြေးကြရင်တချို့ကကြောက်တယ်တွေတောင်ပြေးစင်းကြတာကြောင့်အချင်းချင်းပြန်ခေါ်ရတာတွေလည်းရှိပါတယ်သူတို့မှာရိတ်ခါနဲ့ဇေဝါလိုအပ်တယ်လို့မိုးရသည့်အတွက်အမိုးအကတာလက်ဘက်တွေစောင်းတွေလည်းလိုနေတယ်လို့ကိုမန်ကပြောပါတယ်ဒါပေမဲ့စစ်ပေးရှောင်တွေကိုလှူဒန်းဖို့လာတဲ့ကားတွေလူတွေကိုစစ်ကောင်စီကဖမ်းဆီးနေပါတယ်။တချို့စေးဆိုင်တွေမှာစေဝါအရေးအကျွတ်များများဝယ်တဲ့သူတွေကိုမင်းမြန်းစစ်ဆေးရအပြင်မထင်ရင်မထင်သလိုဖမ်းပါသေးရဲ့။မင်းတက်ကိုလာတဲ့လမ်းနဲ့ IDP တွေကိုအကူအညီလာပို့နိုင်တဲ့လမ်းတွေအကုန်လည်းပိတ်ထားတာကြောင့်စစ်ရှောင်တွေမှာအထောက်ပံ့ရဖို့ပိုခက်ခဲလာကြပါပြီ။ချင်းပြည်နယ်ရဲ့မင်းတက်အပြင်တူမီနဲ့တော်လန်ရေးတိုက်ပွဲဝင်ကြတဲ့ဟာခါနဲ့ကံပတ်လက်ကပြည်သူတွေဟာလည်းဆစ်ဆောင်နေရတာရှိပါတယ်။မင်းတပ်မှာတော့ဆစ်ဆောင်နေရသူ2000ဝန်းကျင်ရှိပြီးအဲ့ဒီထဲမှာထိခိုက်လွယ်တဲ့အမျိုးသမီးနဲ့ကလေးတွေလည်းပါဝင်နေရပါ။ဆစ်ဘေးရှောင်ရင်6ရက်သားကလေးတည်ဆုံရတာရှိသလိုတောင်ဆောင်ကနေကလေးတူပြုတ်ကြတည်ဆုံရတာလည်းရှိခဲ့ပါတယ်။ဆစ်ဆောင်နေအကူအညီရရဲ့အတွက်ချိတ်ဆက်ပေးနေပြီးကိုရိုင်းဆစ်ဆောင်တူဖြစ်တဲ့မင်းတပ်မြို့ခံတူကတော
့အမျိုးသမီးကလတ်စံတုံးချစီလီကျက်လက်တဲ့အခက်ခဲတွေပေါ့နော်။ပေါ့တော့ဝတ်တက်ကိုတက်ခုနဲ့ပဲပြေးကြတာများတယ်။အလွန်ဆုံးပါလာမှာလဲစီရအဝတ်တက်ဆုံးဆုံးပဲပါတယ်ပေါ့နော်။ကိုဝင်ဆောင်မိခင်တွေပေါ့နော်။ကိုဝင်ဆောင်မိခင်တွေလည်းတော်တော်လေးခက်ခဲရှိတယ်။ဒီဟာတွေဖြစ်သွားတဲ့အတွက်ကြောင့်ကိုကလေးကလည်းသူတို့ကိုဝင်ဆောင်နဲ့ပတ်သက်တဲ့ဆက်မရေးစောင့်ရှောက်မှုတွေမခံယူရဘူး။ကာကွယ်ဆေးရပါရေးလည်းမထိုးရတဲ့အပြင်ဒီကိုဝင်နေနဲ့ပြေးရတယ်ပေါ့။နောက်တစ်ခုကဆစ်ဆောင်ပြေးသွားရင်လည်းမင်းတမန်ဆိုလို့ရှိရင်ဒီလန်ခုလမှာဆစ်ဆောင်ပြေးရင်ကလေးမွေးသွားတဲ့မိချင်းလည်းရှိရပေါ့နော်။နောက်ဒီကလေးတွေပေါ့နော်။ကလေးတွေလည်းတော်တော်များများအခက်ခဲကြုံရပါတယ်။ဒီဟိုအဟာရပြည့်အောင်မစားဘူးပေါ့နော်။ဒီအဆင်ပြေသလိုပဲစားရတော့ရတယ်။နေရထိုင်ရတာအစဟိုအကုန်လုံးအခက်ခဲဖြစ်တဲ့အခါမှာကလေးတွေမှလည်းဒီစက်မိုင်းနဲ့ပတ်သက်ပြီးတော့လေအများကြီးပဲစိုးရိမ်စရာတွေဖြစ်လာတယ်။အဲဝမ်ရှောဝမ်ကျက်တို့တော့ဖြားလာတာတို့လည်းပေါ့နော်။ကျမတို့ကိုယ်တိုင်လည်းဒီကလေးတွေဆိုဖြားလာတာတွေကြုံရပေါ့။အ
ဲ့ဒီလိုကျမရေးပြဿနာတွေဟာရေးပန်းရဖို့ခက်ခဲတဲ့ကြားပြည်နယ်ကဆစ်ဆောင်နေမှာလဲကြုံနေရပါတယ်ဆက်ကောင်စီကတော့လက်နက်ခိုင်တော်လှန်နေရဲ့မြန်မာနိုင်ငံအလဲပိုင်းကမကွေးစကိုင်းမန္တလေးတိုင်းတောင်ပေါ်ဒေသဖြစ်တဲ့ချင်းနဲ့ကြားပြည်နယ်တွေကိုပို့ပြီးနှိပ်ကွပါတယ်မေလ27ရက်နေ့လောက်ကစပြီးလက်နက်ခိုင်တော်လှန်ခဲ့တဲ့ကြားပြည်နယ်ဒီမော့ဆိုကတော့လက်ရှိမှာလေးဘက်လေးတန်းကပိတ်ဆို့ပြီးစစ်မျက်နှာဖွင့်ခန့်ထားရတယ်လို့ဒေသခံတွေကသတင်းသိရပါတယ်ဒီမော့ဆိုဘက်ကဆစ်ဆောင်တွေနေတဲ့နေရာတွေမှာမိုက်တဲဖုန်းလိုင်းပဲရပြီးမြို့ပေါ်မှာတော့ပြက်ကတ်မှုတွေအတွင်ပျက်စီးမှုတွေကြောင့်သက်စစ်မီလဲပုံမှန်မရဘူးလို့သိရပါတယ်။ဒီမော့ဆိုနဲ့မိုးပြက်ကိုမြို့တော်လိုက်ကော်ရဲ့အမြောက်ချက်ကနေလက်နက်ကြီးတွေနဲ့လှမ်းပစ်တာကြောင့်လိုက်ကော်မြို့ပေါ်မှာလည်းပြစ်ဒဏ်ခတ်တံမကြားတဲ့နေမရှိဘူးလို့မြို့ကမျိုးသမီးတူကပြောပါတယ်။ပြည်မဘက်ကနေစစ်ဘေးရောင်တွေကိုရိတ်ခါပို့လို့မရအောင်လိုက်ကော်အဝင်လမ်းကိုပိတ်ထားတယ်လို့မနက်6နာရီကနေမနက်7နာရီအတွင်းပဲအပြင်ထွက်လို့ရပါတယ်။ဘယ်ကောမျိုးပေါ်ကမျိုးမဈေးနဲ့ဆန်းနေမှာလဲဖြစ်စည်းရပြက်နေပြီလို့သိရပါတယ်
။ပုံကြီးဆိုးလာသေးပဲရှိရဲ့အဲ့လိုမျိုးညီမတို့တွေတော့အဲ့လိုပဲတွေးထားရပေါ့နော်တွေးထားပြီးတော့အကြီးအကဲဆိုတာဆစ်ဆောင်နေပဲစိတ်ကြည်ရတာပေါ့။ပုံကြီးကျက်တယ်မှာဆိုတော့လူတနည်းဆိုရင်လွယ်ရင်ဖတ်သားရှင်ပါရဲ့။သူအဲ့တောင်ချီမှာအစားဆစ်ဆောင်နေရညီမတို့လည်းပြစ်ပြီးပို့ဖို့ဝယ်ပြီးသွားရင်အဲ့မမြတ်ပဲမပို့ခင်ပဲသူတို့ဒီမှာလက်နဲ့ကြည့်ကြာလို့လက်နဲ့ကြည့်နေသူ့လို့ကြီးလိုက်ရတာအခုဒီအဆက်တော်တင်မရဘူး။
ကြရားပြည်နယ်ကဆစ်ဆောင်နေအတွက်ကူနေတဲ့အမျိုးသမီးငယ်တူဖြစ်ပါတယ်။ကြရားပြည်နယ်မှာဆစ်ဆောင်သူကတသိန်းကျော်ရှိနေပြီလို့ကိုကြီး၆ပန်းပေးနေသူတွေကခံမှန်းပြောဆိုပေမဲ့တကွဲတပြားစီပြေးနေကြတာကြောင့်အရေးအတွက်တိကျသိရဖို့ခဲရင်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးရောအိုချာရဲ့ထုတ်ပြန်ချက်အရတော့မေလ31ရက်နေ့အထိကြိုက်ပွဲနဲ့လုံခြုံရေးအခြေအနေတွေကြောင့်နေရာစော့ကွာထွက်ပြေးခဲ့ရသူပေါင်းတသိန်း5,100ခန့်ရှိနေပါပြီ။အဲ့ဒီနေရာမှာကြားပြည်နယ်၊ကရင်ပြည်နယ်၊မွန်နဲ့ပဲခူးအရှိပိုင်းကစစ်ဘေးရှောင်နေတယ်။မြန်မာနိုင်ငံအကြောင်းပိုင်းကစစ်ဘေးရှောင်နေပါရှိပါတယ်။စစ်ဘေးရှောင်အများစုကအခြေခံစားသောက်ကုန်တွေ၊ဆေးဝါးတွေအရေးတကြီးလိုအပ်နေသလိုမွေးရသည့်ရောက်ရှိလာတာကြောင့်နေစရာတွေပါလိုအပ်နေရဖြစ်ပါတယ်
။အထူးသဖြင့်ဒီ UN လိုမျိုးအဖွဲ့အစည်းနောက်ဒီ ICRC လိုမျိုးအဖွဲ့အစည်းတွေကိုကြိုးစားစီခြင်းနဲ့အဲကျမတို့ဒီတရားဝင်ဆစ်ဆောင်စခန်းနေပေါ့နော်အဲ့လိုမျိုးပုံနဲ့ပြနိုင်အောင်ကျမတို့ပူညီပေးခြင်းနဲ့ပူညီပေးစီခြင်းနဲ့အဲအဲ့ဒါမှဟိုကျမတို့ဒီနည်းနည်းအနေနဲ့ရှင်းမယ်ပေါ့နော်အဲနောက်တစ်ခုကကျတော့သူ ဒီလိုမျိုးဆက်ဆံရေးလာပြီးကူညီပေးတဲ့အခါမှာဒီ private solution နဲ့ individual အရတော့အများကြီးကူညီပေးစင်ကြတယ်လာစင်ကြတယ်ဒါပေမဲ့သူတို့လည်းလုံခြုံရေးအတွက်အဆင်မပြေဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာအဖွဲ့အစည်းကြီးကြီးတွေကနေပြီးမှကြိုးစားပြီးတော့မှဒီအဲကကနဲ့ရှင်နိုင်တာဖြစ်ဖြစ်ပေါ့လေအဲ့လိုမျိုးရှင်နိုင်ပြီးတော့မှတရားဝင်လမ်းကြောင်းလာနေပြီးမှတွားပြီးတော့လေအဲ့လိုမျိုးကူညီပေးနိုင်တဲ့လမ်းကြောင်းကိုပို့အောင်ပေါ့နော်အဲ့လိုမျိုးလုပ်ပေးစီခြင်းနဲ့အဲ့လိုမျိုးမလုပ်မချင်းကကြတော့ဒီအဲဒီတူရှင်အတူရှင်နေပေါ့နော်။နောက်အဖွဲ့အစည်းတူတူလေးတွေဒီလိုမျိုးပြဟိတအဲ့လိုကလေးလုပ်တဲ့အတူရှင်နေပြီးတဲ့အလူကတော်တော်လေးရောက်ဖို့ခက်ပါလိမ့်မယ်။အဲ့လိုရောက်ဖို့ခက်တာနဲ့တပြိုင်နက်ဟိုဘက်မှာလည်းရိတ်ခံပြက်လိုက်တဲ့ပြဿနာတွေပေါ့နော်။အဲအစာငတ်မှုတဲ့အချိန်တွေဖြစ်အောင်တွားနိုင်တယ်
။စပေးရှောင်းတွေကိုကူညီနေတဲ့ချင်းအမျိုးသမီးတူကပြောခဲ့တာပါ။ကုလသမဂ္ဂအဖွဲ့အနေနဲ့လည်းစပေးရှောင်းတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အစီအစဉ်ရှိနေပြီးတွားရောင်းမဲ့သူတွေကိုဘေးကင်းစွာသွားလာခွင့်ပြုဖို့နိုင်ငံအကျဉ်းအရေးတကြီးအကူအညီလိုအပ်နေတဲ့သူတွေစီကိုအကူအညီတွေဓာတ်ရိုက်သွားရောက်ပေးခွင့်ပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့အာဏာသိမ်းစစ်တပ်ကဥဆောင်ဖွဲ့စည်းထားတဲ့စစ်ကောင်စီကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တမ်းမှတ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဖွံ့ဖြိုးရေးတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီစဉ်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒီစဉ်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့စနေညပိုင်းသကဝိုင်းအစီအစဉ်တင်ဆက်ပြပါမယ်။ American ပြည်သူ California ပြည်နယ် San Francisco မှာသတင်းနှစ်ပတ်မြမလူဦးရေမှမှုရုပ်ရှင်ပွဲတော့ကျင်းပနေပါတယ်။အမေရိကန်မှတ်တမ်းရုပ်ရှင်ဒါရိုက်တာတချို့ကဥဆောင်ပြီးတော့စီစဉ်နေတာဖြစ်ပါတယ်။ပွဲတော်ကစီစဉ်သူဘာကလေးတက္ကသိုလ်မြမစာကတိကဆိုင်းဆရာကနက်ဝေါင်းကိုမင်းရင်ကျင်ကမင်းမြန်ထားပါတယ်။စနေညစကဝိုင်းစီစဉ်မှာတက်ဆက်လိုက်ပါတယ်ခင်ဗျာ။နားဆင်ကြည့်ပ
ါ။ Mama's Drink Benefit မြမရွေဦးရံပုံွေရုပ်ရှင်ပွဲတော်မှာကြာတာနေတဲ့ရုပ်ရှင်ကားပေါင်းဟာ40နီးပါးရှိပါတယ်။အဲ့ဒီမှာမြမရွေဦးတော်နိုင်ရေးအကြောင်းမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းမြမလူမှုဘဝအကြောင်းစတာတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေလည်းပါဝင်ပါတယ်။အခုလိုရုပ်ရှင်ပွဲတော်ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့စီစဉ်သူတဦးလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဘာကလေးတက္ကသိုလ်ရဲ့မြမစာကတိကကန်ဝွန်ကဒီအိုအေကိုအခုလိုရှင်းပြပါဗ
ျ။ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်တဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြမကြီးမှာအခုဖြစ်ပြနေတဲ့ကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်။ပြီးတော့အထူးသဖြင့်ငင်းကန်းစွာဆန္ဒပြနေတဲ့လူတွေကိုတနည်းတစ်ပုံအကူအညီပေးခြင်းနဲ့ဟိုတက်ဟိုတက်နိုင်တဲ့ဘက်ကနေအကူအညီပေးခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ရင်ကျိမှုမြန်မာပြည်ရဲ့သမိုင်းကိုလူတွေကိုအပြစ်ပေးရလဲရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကပြည်တွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်ဆိုတဲ့အတွက်ကျွန်တော်တို့ဒီစီစဉ်လိုက်ရတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီခုရုပ်ရှင်ပွဲတော်မှာမြန်မာနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်းရလဲ30ကျော်လောက်ရှိရဲဆိုတော့လေအဲ့တော့အဲ့လိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်း30ကျော်ဘလို့စုစည်းပြီးတော့ဟိုပြသချရလရှင်
ကျွန်တော်နဲ့ပူတွဲပြီးတော့လှုပ်ဆောင်နေတဲ့မှတ်တမ်းတင်ရုပ်ရှင် documentary ရုပ်ရှင် director တွေဖြစ်ကြတဲ့ Jimmy Marie Halassi, Ellen Bruno တို့ရောမှတ်တမ်းတင်ရုပ်ရှင်လောကမှာအချိတ်ဆက်ရှိတာဖြစ်တဲ့လူတွေအတွက်လူတွေဖြစ်တဲ့အတွက်သူတို့ director တွေကိုဆက်ွယ်တဲ့နေရာမှာတော်တော်လေးအဆင်ပြေပါတယ်နောက်ပြီးတော့ရင်းနှောင်းကလေးကဥမာသူတို့နှစ်ယောက်စလုံးက ရန်ကုန်ဖိလ်မ်စကူးမှာဆီယာမရအဖြစ်မှတ်တမ်းတင်ရုပ်ရှင် documentary film making သင်တန်းတွေကိုသင်ကြားပို့ချပေးခဲ့တဲ့လူတွေဖြစ်တဲ့အတွက်မြန်မာပြည်မှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်သူလောက director လောကရဲ့လူတွေနဲ့လည်းကျွန်တော်လေးကိုအချိန်ဆက်ရှိပြီးသားဖြစ်နေပါတယ်နော်။ဒါကြောင့်သူတို့ကဆက်သွယ်ပြီးတော့ main online ရေးအတွက်ဒီလိုရုပ်ရှင်ပွဲတော်ကြီးလုပ်ခြင်းနဲ့ရုပ်ရှင်ကိုကြားခွင့်ပေးပါလားလို့သူတို့ခွင့်တောင်းတဲ့ချိန်မှာအားလုံးကြည်ကြည်ပြူပြူနဲ့ပဲတော်တော်များများပေါ့နော်။အားလုံးတော့ပါပဲအားလုံးတော့ပါပဲကျွန်တော်ကျင်းနေညင်းဆိုတဲ့လူတူတယောက်မှမရှိဘူး။တချို့တွေကညင်းဆိုကြရတာဘာဖြစ်လို့ဆိုတော့အလုံးလုံးစင်မှာသူတို့ရဲ့ကြည့်ထားတဲ့ကားရဲ့အကြောင်းလူကြီးများလာလို့ရှိရင်သူတို့အတွက်အန္တရာယ်ရှိနိုင်မှာဆိုလို့အပြပါစေနဲ့လို့မပြကြပါစေနဲ့လို့ပြောခဲ့တဲ့သူတဦးနှစ်ယောက်တဦးတယောက်လောက်ပဲရှိကြအားလုံးကတော့များများတော့လေလောက်ပါပြပါဆိုပြီးတော့သဘောတူပြီးသဘောတူပြီးပြေးခဲ့ကြတဲ့သူတွေပဲရှိပါတယ်ဒါကြောင့်ကျွန်တော်တို့အချိန်တူတူလေးအတွင်းမှာနော်ရုပ်ရှင်က30ကျော်လောက်ကိုဟိုစီစီးနိုင်ခဲ့ကြတယ်အတူတွေလည်းပါတယ်အရှိတွေလည်းပါတယ်နောက်ပြီးတော့ဒီဟိုHollywood production quality လောက်နေနေပေါ့လေထုတ်လို့ရင်းနေနေဟိုတော်တော်လေးကိုခန်းခန်းနာနာထုတ်လုပ်ထားတဲ့ရုပ်ရှင်တွေလည်းပါတယ်လို့တပိုင်းတိုင်းဟိုပြည်တွင်းကနေပြီးတော့ sheet secretary လေးတွေနဲ့လုပ်ခဲ့တဲ့ရုပ်ရှင်တွေလည်းပါတယ်အမျိုးမျိုးပေါ့ခင်ဗျာ
ဟုတ်ကဲ့အဲ့တော့အထူးသဖြင့်ဒီရုပ်ရှင်ပွဲတော်ကလည်းဒီ streaming ပေါ့နော်ဘယ်နေရာပဲရောက်ရောက်ဘယ်အချိန်ပဲဖြစ်ဖြစ်ပေါ့နော်ကိုရှိတဲ့အချိန်မှာအကိုရောက်တဲ့နေရာကနေပြီးတော့ဒီရုပ်ရှင်ပွဲတော်ကိုအွန်လိုင်းကနေပြီးတော့ကြည့်နိုင်ရေးဆိုတာမျိုးဆိုတော့ဟိုအဲ့ဒီအရာနဲ့ပတ်သက်ပြီးတော့ဟိုဒီကြည့်တင်တဲ့လူတွေအနေနဲ့ကဒီပွဲတော်ဘယ်လိုရောက်ပြီးတော့ကြည့်ရှုလို့ရမလဲရှင
်လက်မှတ်ဝယ်မယ်ဆိုလို့ရှင်ကျွန်တော်အကြံပေးတာတော့เนาะလက်မှတ်တစ်စောင်ကို30လောက်နဲ့ဒေါ်လာ30လောက်နဲ့ဝယ်မယ်ဆိုလို့ရှင်ဖြစ်တော်ပါတယ်ဒါပေမဲ့လေသဒ္ဓါရှိသလောက်စေတနာရှိသလောက်ပေးပြီးတော့အလှူငွေထည့်ပြီးတော့လမ်းမဆိုတော့ full festival ကို pass ကိုခေါ်တာပေါ့နော်ဒီပွဲတော်တစ်ခုလုံးမှာရှိသမျှရုပ်ရှင်တွေကိုကြည့်စင်အောင်ကြည့်လို့ရတဲ့လမ်းမမျိုးပေါ့အဲ့လမ်းမမျိုးတစ်ခုကိုဝယ်လိုက်မယ်ဆိုလို့ရှိရင်ဥမာညတစ်ကောင်တစ်နာရီစိတ်အိမ်မှာဖြစ်အောင်လို့ပြင်းလို့ထားပြီးတော့ရုပ်ရှင်တကားတော့ကြည့်လိုက်မယ်ဆိုရင်ကြည့်လို့ရတယ်နော်ဟိုနေ့လေထမင်းစားနေတဲ့အချိန်မှာရုပ်ရှင်တကားတော့ကြည့်မယ်ဆိုလို့ရှိရင်ကွန်ပျူတာရှင်းရနေပဲဖြစ်ဖြစ်ဖုန်းကနေပဲဖြစ်ဖြစ်အဆင်ပြေလို့ကြည့်လို့ရတာပေါ့ဒါပါပြမလို့ဆိုတော့ကျွန်တော်တို့အခုနိုင်ငံတကာမှာ Netflix တို့ Hulu တို့ Amazon Prime တို့ကြည့်တဲ့အလေထားရှိနေပြီဆိုတော့ဒီလိုနည်းမျိုးနဲ့လောက်တာ Reset အဆင်ပြေဆုံးဖြစ်မယ်လို့ကျွန်တော်တို့ထင်လို့ပါပဲ
။ဟုတ်ကဲ့အဲ့တော့ဒီအခုပြသတဲ့ရုပ်ရှင်ပေါင်း30ကျော်မှာအဓိကပေါ့နော်ဟိုအကြည့်များတဲ့ဒါမှမဟုတ်ဒီလူတွေရဲ့ဟိုဟာပေါ့အာယုံစူးစိုက်မှုခံရတဲ့ဒီရုပ်ရှင်ကြီးကဘာတွေရှိလဲရှင်
ကျွန်တော်နေ့တိုင်းစည်ရင်ထွက်လာတယ်ခင်ဗျဟိုလူတွေဘယ်ကားတွေကိုကြည့်လဲဘယ်ကားတွေကလူကြိုက်များလဲဆိုတာနေ့တိုင်းနေ့တိုင်းပေါ့နော်လူကြည့်တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့စည်ရင်ရှိတယ်အဲ့တော့အဲ့စည်ရင်ရပြောမှာဆိုလို့ရှိရင်ချိန်တန်းရောက်နေတာ Burma Story Book Burma Story Book ကဟိုနိုင်ငံရေးကျင်းသာဟောင်းတွေကြပြဆရာတွေရဲ့ဘဝတွေကိုတရုပ်ပေါ်ထားတဲ့ရုပ်ရှင်ပေါ့နောက်တကားတော်တော်လေးလူကြည့်များတာခင်ဗျဆယ်မင်းခုနမင်းစားလောက်ပဲရှိတဲ့ Roman Spring 21ဆိုတဲ့ရုပ်ရှင်ပါလေ။အဲဒီကားလေးကတော့လူကြိုက်များတာမဆမ်းပါဘူး။ဘာဖြစ်လို့လဲဆိုရင်ရုပ်စာတကယ်ကိုမျိုးတော်လိုင်းကြီးစားဖြစ်တဲ့အချိန်ကာလကနေပြီးတော့အခုချိန်ကြည့်ရတဲ့အားလုံးပဲပေါ့နော်။ဟိုရိုက်ပြီးပေးထားတဲ့ဇာတ်မ်းတူလေးဆိုတော့မှတ်တမ်းတင်ကားတူလေးဆိုတော့အမျိုးတော်လိုင်းကြီးအချောင်းစိတ်နဲ့လာနေတဲ့လူတွေအားလုံးအတွက်ရုပ်စာမကြည့်မဖြစ်ဆိုလို့ကောင်းမျိုးပေါ့။တခြားဆိုလို့ရှိရင်လည်းအဲ့ဒီဟိုနေအာ art for change ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတူလေးအဲ့ဒါဟိုနေပုံမြင့်ဆုံးပုံမြင့်ဆုံးကနေပြီးတော့မြစ်ဆုံရေးထားတာအကြောင်းကိုကန့်ကွက်ဖို့အတွက်လူတွေကိုစူးစီးတဲ့အချိန်မှာဟိုဒီဘယ်လိုအခက်အခဲမျိုးတွေကိုကြောက်ဖြတ်ဖြတ်ရတယ်ဗာညာဆိုတာကိုမှတ်တမ်းတင်ထားတဲ့မှတ်တမ်းတင်ထားတဲ့ရုပ်ရှင်တူလေးဒီသုံးသားကတော့ကျွန်တော်တို့ညာတိုင်းမိသားစုမှာထိတ်ရောက်နေတာကိုတွေ့ရတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့ဒီအထူးသဖြင့်ဆော့ဆော့ပြောသွားတဲ့နေဦးတော်လှန်ရေးနဲ့ပတ်သက်တဲ့ဒီမှတ်တမ်းတင်ရုပ်ရှင်ကပေါ့နော်ဒီနေဦးတော်လှန်ရေးမှတ်တမ်းတင်ရုပ်ရှင်အဲ့ဒီကားမှာကြတော့ဟိုရိုက်ကူးရတဲ့အနေထားရဲ့ဒါတွေကိုအချိန်တိုတွင်းမှာဒီလိုမှတ်တမ်းတင်ပြီးတော့ပေါ့နော်ထုတ်လုပ်ရတဲ့အနေထားပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်တဲ့ထူးခြားချက်တွေကိုပြောပြလို့ရမှာရှင
် And ထူးခြားချက်လို့ခေါ်မလားဘယ်လိုပြောမလဲမသိဘူးဒီရုပ်ရှင်တကားကတော့နော် director တွေရုပ်ရှင်ထုတ်လုပ်သူတွေကကျွန်တော်ရင်းရှင်သုံးပါလို့တော့လည်းပဲကျွန်တော်ရဲ့နာမည်ရောမဖော်ပြပါနဲ့လို့ ကျွန်တော်တို့အဲ့လိုပြောထားတဲ့အတွက်ကျွန်တော်တို့သူတို့ဆန္ဒအတိုင်းပဲအဲ့လိုပဲပြနေပါတယ်စိတ်မကောင်းမကောင်းတော့တော့ပြဘာဖြစ်လို့လဲဆိုတော့ဒီအချိန်မှာတနိုင်ငံလုံးတကမ္ဘာလုံးကတော့သူတို့ရဲ့လက်ရာတွေကိုကြည့်နေကြတဲ့အချိန်မှာလက်ရာတွေတော်တော်ကောင်းပါတယ်ရိုက်ွက်တွေကောင်းတယ် cinematography လို့ခေါ်တဲ့ရုပ်ရှင်ရိုက်ကူးရေးမြင့်ပညာလည်းအမတန်အားကျဖို့ကောင်းတယ်ပုံမှန်ဖို့ကောင်းတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကလည်းဒါကျွန်တော်တို့ရဲ့လက်ရာပါလို့ဖော်ပြနိုင်တဲ့အခြေအနေဖြစ်နေတယ်ဘာဖြစ်လို့ဆိုတော့အဲ့လိုဖော်ပြရလဲဆိုလို့ရှိရင်သူကဟိုဒီစစ်အစိုးရအနေနဲ့ပေးမဲ့ကိစ္စဆိုရင်ရတယ်ပေါ့နော်ဒီဆိုရှင်ကျိုးတင်မဟုတ်ပါဘူးဒီဟိုရုပ်ရှင်ဒါရိုက်တာတွေကအချို့တော်တော်များများဟာဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဟိုပုံမှန်900000နဲ့သူတို့ဟိုဝန်ရမ်းထုတ်ထားတဲ့စီးရင်ထဲမှာပါတယ်ဆိုတာသိနေတဲ့အတွက်တင်းရှောင်နေရတဲ့ဘဝရောက်နေလို့ဆိုတော့ဒါကျွန်တော်အမြင်နဲ့ပြောမှာဆိုလို့ရှင်မြန်မာပြည်မှာလူတို့ထွန်းတောက်ဆဖြစ်နေတဲ့ဒီမှတ်တမ်းတင်ရုပ်ရှင်လောကတွေကအမှုပညာရှင်တွေပေါ့ documentary filmmakers တွေpioneering documentary filmmakers တွေပြောလို့ရပါတယ်နော်ဒီလိုလူတွေကလောလောဆယ်အခုချိန်မှာလူတွေကသူတို့လက်ရည်ကိုကြည့်နေတဲ့ချိန်မှာသူတို့ဟာသူတို့ဘယ်လိုလဲဆိုတော့ပုံမပြနိုင်တဲ့ဘဝရောက်နေတယ်ဒါအင်မတန်ကိုကြီးမားတဲ့ဟိုအမှုပညာတွေအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်အင်တန်ကြီးမားတဲ့ဆုံးရှုံးမှုတခုလို့ပြောနိုင်တာပေါ့
အခုလိုဒီနှွေဦးတော်လည်းရေးဒီရုပ်ရှင်ပွဲတော့ online ကနေပြီးတော့ပြုလုပ်ရတဲ့အတွက်ပေါ့နော်အကျိုးထောက်မှုတွေရောဘာတွေရှိလဲရှင
်အကျိုးထောက်မှုကဘာလဲဆိုတော့ခင်ဗျာຫນွေဦးတော်လည်းရေးဆိုလို့ရှိရင်လူတွေအများလူအများကြည့်တာတော့နော်ဆန္ဒပြကြတယ်ဟိုနောက်ပြီးတော့အစိုးရကနှိမ့်ခွတ်တဲ့ကဗီဒီယိုတန်ရုပ်တွေဖြစ်ကြတယ်စိတ်မကောင်းစရာတွေပေါ့အနှစ်ထားရုံအများကြီးရှိတယ်ဒါပေမဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်မြန်မာပြည်ဟာဒီချက်အင်တန်ကျေကျေပါနော်မြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာပြည်မှာဥမာ George Orwell မြန်မာပြည်မှာအရင်ကကိုလိုနီဖြစ်တော့ဟိုကိုလိုနီပလိတ်အနေနဲ့အမှုထမ်းဆောင်နေတဲ့အချိန်မှာသူကပထမဆုံးသူ့ရဲ့စိုင်းဆက်တက်တမ်းမှာရေးပါတဲ့Bernie Sanders ဆိုတဲ့ဝတ္ထုကြီးခဲ့တယ်။နောက်ပြီးတော့ဒီကျွန်တော်သာမန်အချိန်မှာအေယာဝတီမြင့်ရဲ့အလှအပတွေနောက်ပြီးတော့တခါလေကျလို့ရှိရင်ပုတ်ပါတောင်သွားလို့ရှိရင်တွေ့နိုင်တဲ့အမေမက်ကတော်ရဲ့ဘဝစာကြောင်းတွေဒီဥစ္စာတွေဟာဥစ္စာတွေကဒရင်ကောင်းစဉ်တွေပဲကြည့်နေဆိုလို့ရှိရင်မမြင်နိုင်မတွေ့နိုင်တဲ့သတိထားမိမှာမဟုတ်တဲ့မြန်မာပြည်ရဲ့အလှပမြန်မာပြည်ရဲ့သဘာဝတွေပေါ့နော်ဒီရုပ်ရှင်တွေကိုကြည့်နေဆိုလို့ရှိရင်ဒီဟိုအရေးကြီးအကြောင်းတွေမဟုတ်ဘဲနဲ့တခြားမြန်မာပြည်ရဲ့လူနေမှုအစဉ်တန်းလူနေမှုသဘာဝရင်ကျေးမှုအဲ့တော့သမိုင်းကြာဆိုတဲ့အားလုံးကိုသိနိုင်နေဆိုတော့ဒီဥစ္စာကတော့ဟိုမြမပြည်ကိုချဲ့ချဲ့ပြန့်ပြန့်တပားလူတွေကြည်လာစေနိုင်တဲ့အကျိုးသက်ရောက်မှုတခုလို့ရှိတယ်လို့ကျွန်တော်ချင်တယ်။
အဲ့တော့ဒီရုပ်ရှင်ပွဲတော်ကတော့ဒီနိုင်ငံတကာကိုမြန်မာဆိုတာမျိုးသိလအောင်ပေါ့နော်အထူးသဖြင့်ဒီအခုလက်ရှိမြန်မာပြည်သူတွေရဲ့အခြေအနေကိုပို့ပြီးသဘောပေါက်လာစီသလားဒါမှမဟုတ်ဒီရုပ်ရှင်ပွဲတော်ကြောင့်ဒီနှွေဦးတော်လှန်ရေးဆိုတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားနေတဲ့အကြောင်းတွေပို့ပြီးတော့ဟိုသိလာစီလားရှင
်သိလာစီနိုင်လို့ချင်ပါတယ်ဥမာစစ်အာဏာသိမ်းတယ်ဆိုတာ February 1ရက်နေ့ကစပြီးတော့ဖြစ်တဲ့ဖြစ်ရပါဘူးဥပမာလည်းစစ်အာဏာသိမ်းမှုရဲ့နောက်ွယ်မှာဒီစစ်အာဏာသိမ်းမှုမဖြစ်ခင်ကာလမှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေအများကြီးရှိတယ်ပေါ့နော်ဥပမာ the vote ဆိုတဲ့ရုပ်ရှင်တူတူလေးကိုကြည့်မယ်ဆိုလို့ရှိရင်ဒီရုပ်ရှင်ထဲမှာဒီနောက်ကဟို NLD ကိုယ်စားလှယ်တယောက်ကမြို့လိုက်ကောင်မှာမဲဆွဲတဲ့အချိန်မှာဘလို့အခက်အခဲမျိုးတွေတွေ့ဆုံခဲ့တယ်လဲသူထောက်ခံတဲ့လူတွေကအိမ်မှာမဝင်းငါချက်ရင်နဲ့အုံးလို့ခောက်ဆွဲချက်ရင်နဲ့သူ့ရဲ့ဟိုမဲဆွဲရမယ်ဒီဒီမာရီကိုဘယ်လိုဆွေးနွေးခဲ့ကြတယ်ဟိုနောက်ဆုံးမင်းစင်ထွက်လာတဲ့အချိန်ကျတော့ဘယ်သူကရွေးချယ်ခံရလဲဘယ်သူကအောင်မြင်လဲဆိုတာကိုယင်တမမနဲ့မိုးကြီးလေကြီးတဲ့မှာအဲ့ဟိုရလက်ကိုစောင့်ညော်နေရတဲ့သူရဲ့မျက်နှာလေးတွေဒါတွေကိုပေါ်ဖော်ပြထားတဲ့ရုပ်ရှင်ဥပမာဒီရုပ်ရှင်မျိုးဆိုလို့ရှိရင်တကယ်တော့အာနာသိမ့်မှုဒက်ရိုက်မဖော်ပြပြီနဲ့အာနာသိမ့်မှုရဲ့နောက်ကွယ်အာနာသိမ့်မှုမဖြစ်ခင်မှာလူရဲ့ခံစားရဲ့လူရဲ့ခံစားချက်နောက်ပြီးတော့မြန်မာပြည်ရဲ့နိုင်ငံရေးသမိုင်းပေါ့လေမြန်မာပြည်ရဲ့နိုင်ငံရေးသမိုင်းအာဏာသိမ်းမှုရဲ့ဇင်းမြစ်တွေကိုပေါ်ပြတဲ့ရုပ်ရှင်တွေအများကြီးဒီရုပ်ရှင်30ကျော်လောက်မှာလူတွေသဲလွန်စွာရှာတယ်လို့ရှာမယ်ဆိုလို့ရှိရင်ရင်းနိုင်တယ်လို့ကျွန်တော်ထင်တယ်
So a good Nyama Nu Dollar Yi, the Yoshin Puerto War, Sapio Lopushima. Da Patronzo Jaina, now that Yo Locabula, now go Lauti Salo Babushi.
The Yoshin Puerto season at Emma Usamu season in there who Gaetano Zude Poco Yoshibare. 2 years now, John Yazuan Balazo, do I need dying a time? Buddhist Film Festival, International Buddhist Film Festival, Buddha Bada, Sanya, Yoshin Puero, Hutai, Season Jimpani, that do pit as well. The Yoshin Puero are Janani, the German solution, or Anatehu, who Fabio Gavi solution, the Yoshin Puero, Sellosiano, Lua Dongo, not the solution, or accounts of Motame. Hello, Yoshin Puero, the Army Bomber solution, she shall Mimati never set it up. Mimati Jinji Mu, Nanganagati, and Popiana Yoshin Puero, and you to food, Sello Yaloshin, a government religion, Tenaro. No, 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 no,
ยังต้องตัดเดียวต้องเป็นโลชินสำหรับจุดสามีสำหรับฟาร์มเองแต่ก็รอเนี่ยมาหน่วยอู่ตอนนี้ยุ่งเชี่ยวไปรอซีซันดูจะอุปเชตแกนวอนกูสเปนมีเงินเก็บอะไรเช่นคุณลุงเยาว์พี่อุ้ยเนี่ยมาไว้กูเชี่ยวบีบีเดียวจะไปเด็ดด้วยแกนวอนกูเจสุนยาอีกเดี๋ยวมาเช่นจะนอนแล้วจะเป็นยังไงกูพูดอยู่ ရေရီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်တာအဲဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးခန့်လေးစာပို့မယ်ဆ
လာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရှင
့်။စနေညတော့ဒီမစင်ကနာတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့ကကွန်ဝေါမျိုးမှာကျင်းပနေတဲ့စမုတ်ထိပ်ကြီးခုနှစ်နိုင်ငံ G7 ထိပ်ကြီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ်နိုင်ငံသားမူဝါဒဆိုင်ရာအစီအစဉ်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ပြည်တင်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဒီထိပ်ကြီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းပြိုခွဲတာရုရှားတရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာချိုးကျကူစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျောင်းမဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးနှိမ့်နှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စေကောင်စီကပြန်ပြီးဖော်စီထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖော်ဝင်သူဖြစ်သူဦးခင်မောင်ဦးကပြောပါရယ်စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လေလောက်ကွယ်နေပါရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုစန့်ကျင်တန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသအတော်များများမှာဆက်ရှိနေသေးပါပဲဝင်ငွေနဲ့လက်လက်ဝင်ငွေစင်နိုင်ငံတွေအတွက်အခြေခံစောင့်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်း BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ရပါတယ်ခင်ဗျာ။စနေနေ့တဲ့ VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်6နာရီကနေ9နာရီအထိ Radio အစီအစဉ်ကို5.31kHz 9833ည5.32kHz 9933ည5.51kHz 9885တို့ပြင်ထိုင်းလမ်းဗီတာ 190kHz 1905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံး ေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။